လွန်သမဂ္ဂငြိမ်းချမ်းရေးသဘောတူညီချက်အရယေမန်နိုင်ငံကဟိုဒီတာဆာလစ်နဲ့ရာစ်အီစာစိတ်ကန်းတွေကနေပြီးတော့ဟူတီသဘုံတွေစနေနေ့မှာစတင်ပြီးတော့တက်ဆုတ်လာပါတယ်။ဟူတီသဘုံတွေတက်ဆုတ်မှုကိုစနေနေ့မှာစတင်ပြီးတော့အင်္ဂါနေ့မှာအပြီးသက်တက်ဆုတ်မှာဖြစ်တဲ့အကြောင်းကုလသမဂ္ဂတက်ဆုတ်ရေးဆိုင်ရာကော်မတီ RCC ဥက္ကဋ္ဌမိုက်ကယ်လိုလေကာကတောက်ကြနေမှာကြီးညာခဲ့တာပါ။စိတ်ကန်းတွေကနေတက်ဆုတ်မှုကိုဒေသစံတော်ကြီးမနေ့စနေနေ့မှာစတင်ခဲ့တဲ့အကြောင်းသဘုံကောင်းဆောင်ချက်ကပြောပါတယ်။ဒီမစ်စပွဲမှာပါဝင်နေသူအားလုံးကြားမှာအပြစ်ခရဲ့ဆဲမှုသဘောတူညီချက်ရရှိရေးနဲ့စိတ်ကမ်းမြို့သုံးခုကနေတက်ဆုပ်ရေးသဘောတူထားတဲ့ဟော်ဒီတာသဘောတူညီချက်ကစစ်ပွဲပြီးဆုံးရေးအတွက်လက်တွေ့ကျတဲ့ပထမဆုံးခြေလှမ်းဖြစ်ကြောင်းလည်းလိုလီကာကပြောပါတယ်။ဒီလိုတက်ဆုပ်မှုနောက်ပိုင်းပါဝင်သူအားလုံးကြိပြုထားတဲ့အတိုင်းပွင့်လင်းမြင်သာပြီးတော့ရေရှည်ခံတဲ့လုပ်ရည်တွေကိုတန်းနေထန်ချပြီးလှုပ်ဆောင်ရမယ်အကြောင်းသူကဆက်ပြောပါတယ်။ဟိုဒီတာသဘောတူညီချက်ကိုအပြည့်အဝလှုပ်ဆောင်ခြင်းဖြင့်ယေမန်နိုင်ငံသားတန်းနဲ့ချီပြီးတော့လိုအပ်နေတဲ့အသက်ကံနိုင်မဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနိုင်မှာဖြစ်တဲ့အကြောင်းလူလီကာကဖြည့်ဆွတ်ပြောဆိုလိုက်ပါတယ်။ယေမန်နိုင်ငံတွင်းမှာငြိမ်းချမ်းတည်ငြိမ်မှုပြန်လည်ရရှိမယ်ယေမန်ချက်ပြည့်မီဖို့ဆက်လက်ထောက်ပံ့သွားမယ်အကြောင်းကိုလည်းကုလသမဂ္ဂကပြောဆိုထားပါတယ်။